မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီကနေ့ဒီဇင်ဘာ23ရက်ကနေ19ရက်နေ့ထိတွားရောက်တွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်သူတို့ကိုလူမျိုးတုံးတပ်ဖြတ်မှုဆန်ဆန်တိုက်ခိုက်ခဲ့တာကြောင့်ရိုဟင်ဂျာတသန်းလောက်ဟာအသက်ဆုံးပြီးမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရတယ်ဆိုတာကဘာကမမေ့သင့်ပါဘူးရိုဟင်ဂျာတွေဟာသူတို့အိမ်ကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လို့ကြတာပဲရှိပါတယ်လို့တော်မန်ဒရူးကပြောပါတယ်လူခွင့်ရဲ့သူကိုယ်စားလှယ်တော်မန်ဒရူးဟာဘင်္ဂလားဒေ့ရှ်မြို့တော်ဓာကာကိုဥစွာရောက်ရှိမှဖြစ်ပြီးအဲ့ဒီကနေမှကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြာသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာရှန်ဆာကျွန်းတို့ကိုတွားရောက်မှဖြစ်ပါတယ်ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂအရာရှိတွေအရာဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာပါသူခီးစဉ်အတွင်းတွေ့ရှိကြတာတွေကိုဒီဇင်ဘာလ19ရက်နေ့မှာတော်မန်ဒရူးကဓာကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်ဒီခီးစဉ်အတွင်းတွေ့ရှိရတဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လမှာကုလသမဂ္ဂလူခွင့်ရေးကောင်စီကိုတွင်သွင်းမဲ့အစည်းအဝေးခန်းစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရခင်ဗျာ